ချင်းပြည်နယ်ဟာခါမြို့နယ်ထန်တလန်မြို့ကြားမှာမြန်မာစစ်တပ်နဲ့ထန်တလန် CDF တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စီရဲတင်းမာနေတဲ့မင်းတပ်မြို့နယ်မှာလည်းစားနပ်ရိက္ခာတင်သွင်းခွင့်ကိုအာဏာပိုင်တွေဘက်ကကန့်သတ်ထားပြီးတော့စစ်ဘေးရှောင်တွေအတွက်စားတောက်ရေးနဲ့ကျန်းမာရေးတွေမှာအခက်တွေ့နေရတယ်လို့စစ်ရှောင်ကူညီရေးအဖွဲ့ဝင်တွေကပြောပါတယ်။ဒီကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်ဆန္ဒလန်မြို့နယ်ဘက်မှာဒေသခံဆန္ဒလန်ကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတို့ကြားမနေ့ကတိုက်ပွဲဖြစ်ခဲ့တာမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုရှိတယ်လို့ဆန္ဒလန် CDF တာဝန်ရှိသူတို့ဖြစ်တဲ့ရော်မျိုးရန်ကပြောပါတယ
်။နေ့ကပဲစေလာကြီးခွေးဝန်းကျင်လောက်ကနဲ့ဆန္ဒလန်ကြီးကြပေါ့နော်မနေ့ကဒီဆန္ဒလန်နဲ့အခါကျမ်းပါပဲဆန္ဒလန်ဖက်ရောက်တာပေါ့နော်ပစ်ခတ်တာပေါ့နော်အဲ့နဲ့တိုက်ခဲ့တဲ့တော်သည်မှာပေါ့နော်၅ရောက်ထက်မကပေါ့နော်ဒရော့ကကြာဆုံးရေလို့ကျွန်တော်သိရတယ်ဟောဒရော့ကဟာလူရင်းနားရမ်းရတယ်အဲ့ဒါကြည့်ရင်လည်းပစ်ခတ်တယ်ဆိုတော့ဒီကျွန်တော်ကဒီဆောက်ပေးတာပေါ့နော
်မနေ့ကဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖက်က၅ဦးကြာဆုံးတယ်လို့ CDF ထန်တလန်ဖွဲ့ဘက်ကသတင်းထုတ်ပြန်ထားပေမဲ့တိကျတိမပြုတ်နိုင်သေးပါဘူးလက်ရှိစစ်ကောင်စီတပ်တွေကနေဆန္ဒလာမြို့တွင်ဝင်ရောက်သတ်ဆွဲထားသလိုပြည်သူတွေအနေနဲ့မြို့ဝင်ထွက်သွားလာကြရမှာသတိထားကြဖို့ CDF ထန်တလန်ဖွဲ့ကနေတိုက်တွန်းထားပါတယ်မနေ့ကဆန္ဒလာမြို့နယ်တွင်တိုက်ပွဲချိန်နည်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
မနေ့ကတော့ဆန္ဒလာရဲ့ရှစ်တောင်ဘက်မှာညနေ 3:00 ဝဲလောက်ကနေ 3:40 လောက်ဖြစ်ပေါ့အဲ့လောက်မှာတိုက်ပွဲဖြစ်ပေါ်တာရှိပါတယ်ဒီဘက်ကတော့ထိတိုက်မှုရှိပါဘူးဟိုကတော့ကျွန်တော်တို့လက်နဲ့ကြည်လီနဲ့ဆက်ဆက်ပစ္စည်းတချို့ရလိုက်တာရှိပါတယ
်ဇွန်လနဲ့ဩဂုတ်လတွင် CDF ထန်တလန်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ပါတယ်စီရီသိမှနေတဲ့မင်းတပ်မြို့နယ်မှာလဲစံရိတ်ခါတင်တင်းခွေကိုဒေသခံအာဏာပိုင်တွေကနေကန့်တတ်ထားတာကြောင့်စစ်ရှောင်တွေပါဝင်ဒေသခံတွေခက်ခဲရှိနေတယ်လို့မင်းတပ်မြို့စစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်တူးကပြောပါတယ
်စာနာရိတ်ခါကန်တတ်ခါဟာကျွန်တော်တို့ကိုအပူရေးမှာဟန်တာမြိုင်လောက်တယ်အဲ့မြိုင်ပါကထမ်းနေစစ်စီပန်ထမ်းနေခုကကျွန်တော်တို့ထောက်ပို့လမ်းကြောင်းအထိကရှိတဲ့နေရာဝင်းချင်းတော့စစ်ဖြစ်နေတယ်စစ်ဖြစ်နေတော့ကျွန်တော်တို့စစ်ကထပ်ပြောမှာတဲကြီးဖုံးရတော့ဖြစ်နိုင်တော့
မင်းတပ်မြို့နယ်အတွက်လိုအပ်တဲ့စာနာရိတ်ခါတွေကိုမကွေးတိုင်းဒေသကြီးကနေတင်ပို့ရတာဖြစ်ပြီးလက်ရှိလူ၁၀ယောက်ကိုစံတိတ်နှုတ်နဲ့တာကန့်တတ်တင်သွင်းနေရပါတယ်ဒီလိုတင်သွင်းရမှာလဲအစစ်အစ်တယ်ပို့နေရတာကြောင့်စံစည်းတွေမြင့်တက်နေတယ်လို့သူကဆိုပါတယ်မင်းတပ်မြို့နယ်မှာစံရိတ်ခါတင်တင်းခွေကိုစစ်ကောင်စီတပ်ဖက်ကနေကန့်တတ်ထားတဲ့ဖြစ်စဉ်ပေါ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်မင်းတပ်ဘက်မှာတော့ကျွန်တော်တို့လိုအပ်တဲ့စစ်ဆေးမှုဆောင်ရွက်တာတော့ရှိတာပေါ့မင်းတပ်ဘက်မှာလည်းသူကကျန်းဖက်တွေလှုပ်ရှားမှုတွေရှိနေသေးတယ်အတောင်ဘလို့အဲကျွန်တော်တို့စစ်ဆေးတာတော့ရှိပါမယ်ဌာနရိတ်ခါတက်တော်မှုတော့မရှိပါဘူးဌာနရိတ်ခါနဲ့ပတ်သက်ပြီးလိုအပ်တဲ့စစ်ဆေးမှုတော့ဆောင်ရွက်တာရှိပါလိမ့
်ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့နဲ့16ရက်နေ့မှာမင်းတပ်မြို့နယ်နဲ့မတူပြည်ကျမ်းမှာမင်းတပ်ကာကွယ်ရေး CDF ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပါတယ်မင်းတပ်မြို့နယ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဧပြီလကုန်ပိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်း CDF တို့ကြားတိုက်ပွဲစတင်ဖြစ်ပွားလာခဲ့တာပါတိုက်ပွဲဖြစ်စဉ်တွင်မင်းတပ်မြို့ပေါ်နဲ့ကျေးရွာကရွာသားတောင်းချီစစ်ဘေးသိမ်းရှောင်နေရသလိုကျမ်းမာရေးစေဝါကူညီလိုအပ်ချက်ကြောင့်စစ်ဘေးရှောင်တို့ချို့တည်ဆုံမှုဖြစ်ပွားခဲ့တယ်လို့မင်းတပ်မြို့စစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်ကပြောပါတယ
်တိုက်ပွဲသဘောတကားဝါရနှစ်ဖက်ကအကြဆုံးရှိနိုင်တယ်ဒါကိုကျွန်တော်တို့လက်ခံလို့ရတယ်ဒါပေမဲ့စစ်ရှောင်ရေးနဲ့တည်ဆုံသွားတဲ့အခြေအနေကလည်းများလာတယ်တစ်ဖြည်းဖြည်းနဲ့30လောက်ရှိပါကျွန်တော်တို့မှာတချို့ဒီကနန္ဒာရှိယောကပါတယ်တချို့ကကြတော့လေဒီကလေးလေးတွေတော့စစ်ရှောင်ရေးနဲ့မိုးမီလိုအေးမီလိုဆုံးသွားတယ်တချို့လည်းဒီမီတွေနဲ့မှဆုံးသွားတယ်ဖြစ်ဆောင်ရင်းနဲ့အဲ့ယောဂါရှိတဲ့ကောင်းလေးတယောက်က6ထဲပြုတ်ကြပြီးဆုံးသွားတယ်ကျွန်တော်ဆိုရင်ငါကတက်ပြီးတိုးမလာဖို့ပေါ့နော်ကျွန်တော်တို့မှာကအတိအကျတော့ဒီစီဝါနဲ့ဒီမိုင်းနဲ့နေတာတော့တော့ရှိနေဆိုတော့တော်တော်များများကိုကျွန်တော်တို့အသက်ကျင်နေမှာလေ
ဒီလိုစစ်ဘေးရှောင်တွေပါဝင်ချင်းမြင့်တဲ့ဒေသခံတွေရဲ့စာဝတ်နေရေးနဲ့ကျန်းမာရေးကိစ္စတွေကိုအစိုးရအနေနဲ့တာဝန်ယူကူညီလှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့လည်းမင်းတပ်မြို့စစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်တွေကတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်